Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2016ခုနှစ်ဒီဇင်ဘာလ9ရက်တောက်ကြတဲ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ဖမ်းယူလာစင်နိုင်ပါတယ်ရှင်။ကျွန်မခွာကြိုပါအခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါကျွန်တော်ရန်နိုင်မှာတောက်ကြတဲ့ညနေခင်းသတင်းတွေကိုနန်းလောင်တဲ့အတူကြီးညာပြီးတော့မှာဖြစ်ပါတယ်။တောင်ကိုရီးယားသမ္မတပါကွန်ဟေကိုယုံကြည်မရှိအဆိုကိုလွတ်တော်မှဒီကနေ့မဲခွဲဆုံးဖြတ်ခဲ့တာမှာတော့လွတ်တော်အမတ်300မှ234ယောက်ကဒီအဆိုကိုထောက်ခံပေးပေးခဲ့ကြပါတယ်။ယူကောက်ခံသမ္မတဒေါ်နယ်ထရမ့်ကကဘာကြီးပြုနေမှုကိုမေးခွန်းထုတ်တဲ့ရှေ့နေစကော့ဖရစ်ကိုကဘာဝန်ကျင်ကာကွယ်ရေးအဖွဲ့အကြီးအကဲဖြစ်တဲ့ကျော်သပရိနေမှာရွေးချယ်လိုက်ပါတယ်။တောင်ပစိဖိတ်သမုဒ္ဒရာထဲဆော်မွန်ကျွန်းနိုင်ငံကမ်းရိုးတန်းအနီးမှာတောက်ကြတဲ့အစောပိုင်းကပြင်ရ 9.8 အဆင့်ရှိတဲ့ငလင်တစ်ခုလှုပ်ခတ်သွားခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ။
အခုညနေခင်းမှာတော့ဒီရခိုင်ဒေသအတွင်းလူသားချင်းစာနာမှုအကူအညီတွေအ мян ဆုံးရရေးရန်ကုန်အခြေစိုက်တန်ယုံ14ခုကတိုက်တွန်းခဲ့တာကိုနားဆင်ရမှာပါ
We are concerned by delays and urge all Myanmar authorities to overcome the obstacles that have so far prevented a full resumption.
ဒါတော့အမေရိကန်တန်ယုံပြောခွင့်ရသူရဲ့ပြောကြားချက်ဖြစ်ပါတယ်ရှင်။တခါရခိုင်ပြည်ပခန့်အရေးနိုင်ငံတော်အရဲ့အတိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်အခင်းဖြစ်ရာဒေသကိုသွားဖို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမန်ရဲ့တိုက်တွန်းချက်ဟာဖိအားပေးမှုတစ်ခုသာဖြစ်တဲ့အကြောင်းသမရယုံဝင်ကြီးဌာနပြောခွင့်ရသူကလည်းတုံ့ပြန်ပါတယ်။ဒီလိုသတင်းဆောင်ပါတွေရခိုင်နဲ့ပတ်သက်တဲ့သတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုနားဆင်ကြရမှာပါ။ဒီသတင်းတွေမတိုင်ခင်တော့အခုအရင်ဆုံးနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့နန်းလောင်တို့ကကြေညာပါမယ်ရှင်။
တောင်ကိုရီးယားသမ္မတပါကွန်ဟေကိုသမ္မတအဖြစ်ယုံကြည်မရှိအဆိုကိုတောင်ကိုရီးယားလွတ်တော်မှဒီကနေ့မဲခွဲဆုံးဖြတ်ခဲ့တာမှာလွတ်တော်မှ300မှ234ယောက်ကဒီအဆိုကိုထောက်ခံပေးပေးခဲ့ကြပါတယ်။ဒါကြောင့်ဒီအဆိုတည်ပြုဖို့ဖြစ်ဖို့အတွက်လိုအပ်တဲ့3ပုံ2ပုံမဲထပ်တောင်ပို့ပြီးတော့များခဲ့ပါတယ်။သမ္မတပါကွန်ဟေပေါ်မှာလူဒုထောက်ခံမှုမထင်မှတ်လောက်အောင်ယုံကြည်ကြဆင်သွားခဲ့တာကတော့သမ္မတအိမ်တော်မှာဒေါ်လာတန်းနဲ့ချီတဲ့အောက်ရီလိုက်ဆောင်မှုအရှုပ်တော်ပုံဖြစ်ခဲ့တဲ့ဆိုတော့တိတ်မကြခင်ကဆွဆွဲချက်တွေတော့ဖြစ်ပါတယ်ဒီကနေ့လွတ်တော်မှာမဲခွဲဆုံးဖြတ်ခဲ့ပြီးတဲ့နောက်မှာတော့လွတ်တော်ဥက္ကဋ္ဌချောင်းစီကျွန်းကတိုင်းပြည်တွင်ကွဲလွဲမှုတွေကိုပြန်လည်စိစက်ညီနိုင်သွားဖို့နဲ့လက်ရှိအရှုပ်တော်ပုံကြောင့်အစိုးရလုပ်ငန်းတွေမလုပ်နိုင်တော့တဲ့အထိဖြစ်ခဲ့ရတဲ့နိုင်ငံရေးမတည်ငြိမ်မှုတွေကိုပြန်လည်တည်ငြိမ်လာအောင်လှုပ်ဆောင်ဖို့အစိုးရကိုတိုက်တွန်းခဲ့ပါတယ်သမရပေါ်မှာယုံကြည်မရှိဆိုလွတ်တော်မှာအတည်ပြုလိုက်တာကြောင့် Miss Park အနေနဲ့သမရလုပ်ပိုင်ခွင့်အာဏာတွေကနေရပ်ဆိုင်းခဲ့ရပြီးလောလောဆယ်အစိုးရကိုတော့ဝန်ကြီးချုပ်ဟွမ်ချူအန်းကယာယီဥဆောင်မှာဖြစ်ပါတယ်အခုလိုလွတ်တော်တွင်အတည်ပြုချက်ထွက်လာပြီးတဲ့နောက်မှာတော့လွတ်တော်ရှေ့မှာသမရကိုကန့်ကွက်ဆန္ဒပြခဲ့ကြသူတွေကလည်းအောင်ပွဲခံခဲ့ကြပါတယ်အောက်ရီလိုက်စားမှုအရှုပ်တော်ပုံကြောင့် Miss Park ကိုယာရုကနေဖယ်ရှားဖို့တောင်းဆိုတဲ့လူလူဆန္ဒပြပွဲတွေကိုတော့သတင်းပတ်တွေနဲ့ချီဖြစ်ပွားခဲ့တာဖြစ်ပါတယ်ခင်ဗျာ
ကဘာကြီးပုံရိပ်လာမှုပေါ်မေခွန်းထုံနေပြီးဇီဝလောင်စာထုတ်လုပ်မှုကိုပံပိုးပေးနေသူရှင်နစ်စကော့ပရစ်ကိုရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသဘာဝပတ်ဝန်းကျင်ကာကွယ်ရေးအဖွဲ့ EAP အကြီးအကဲဖြစ်ကြတာပြင်းနေမှာပဲရွေးချယ်လိုက်ပါတယ်။အိုကလာဟိုမားပြည်နယ်ရှင်နစ်ချုပ်စကော့ပရစ်ဟာအမေရိကန်နိုင်ငံရဲ့လျှက်စစ်တပ်အားပေးစစ်ရုံတွေကနေကာဗွန်ဒိုင်အောက်ဆိုက်တန်ငွေထုတ်လုပ်မှုကိုလျှော့ချဖို့သမ္မတဘရက်အိုဘားမားရဲ့ရာထူးဥတုပြောင်းလဲမှုဆိုင်ရာပြောကြားတဲ့မေခွန်းတွေကိုတိုင်ခံဝေဖန်နေသူတို့ဖြစ်ပါတယ်။သဘာဝဝန်ကျင်ကာကွယ်ရေးအဖွဲ့ဟာစွမ်းအင်နဲ့ပတ်သက်ပြီးလုတ်ကိုင်းနေသူတန်ပေါင်းများစွာရဲ့အလုတ်ကိုင်းတွေဆုံးမစေပြီးအခွန်ထမ်းပြည်သူတို့ရဲ့ငွေတွေကိုအထိန်အကွန်မရှိသုံးနေတာကြားပြီးဖြစ်ပြီးတော့တောင်သူလယ်သမားတွေနဲ့တခြားဆက်မှုစီးပွားရေးလုပ်ငန်းအများပြားကိုဆက်တက်ကြအောင်လုပ်နေတယ်လို့လည်းထရမ့်ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်ပရိတ်ဟာတန်ရှင်စွမ်းအင်စင်မငိပဖြက်ရေးအတွက်တရားစွဲဆိုတဲ့ပြည်နယ်28ခုထဲကအရာရှိတွေထက်ကတူဖြစ်ပါတယ်။အဲ့ဒီစီမံကိန်းထဲမှာတက်ကရစ်2030မှာဖန်လွန်အိမ်တန်းငွေထုတ်လုပ်မှုဟာ2005ခုနှစ်မှာရှိတဲ့ပမာဏအောက်32ရာခိုင်နှုန်းလျော့သွားအောင်လျှော့ချဖို့ EAP စွမ်းအင်ဌာနကတောင်းဆိုထားတာပါ။တချိန်ထဲမှာပဲပြန်ပြည့်မြဲစွမ်းအင်နဲ့စွမ်းအင်ထုတ်လုပ်မှုကိုတိုးမြင့်သွားဖို့ဖြစ်ပါတယ်။အခုလိုစွမ်းအင်ကဏ္ဍလုပ်ငန်းကိုပြောင်းပြစ်ပြီး EAP ဌာနရဲ့အဓိကလုပ်ငန်းဖြစ်တဲ့တန်ရှင်းတဲ့လေတုနဲ့တန်ရှင်းစိတ်ချရတဲ့အနေကင်းတဲ့ရေရရှိရေးလှုပ်ဆောင်သွားမှာဖြစ်ကြောင်းလဲသမရမစ္စတာထရမ့်ကပြောပါရယ်အခုလို Mr. Breed ကိုအမည်စရင်းတင်သွင်းလိုက်တာနဲ့ပတ်သက်ပြီးတော့အရင်သမရလောင်ရွေးချယ်ပွဲမှာပါဝင်ပေမဲ့ရှုံးနိမ့်ခဲ့တဲ့ Vermont ပြည်နယ်ထက်လွတ်တော်အမတ် Bernie Sanders ကချက်ချင်းပဲကန့်ကွက်လိုက်ပါရယ်
ပြီးခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီရဲ့သမ္မတအလောင်းအဖြစ်ဝင်ရောက်ယှဉ်ပြိုင်ခဲ့တဲ့ Hillary Clinton ကသတင်းမားတွေတဟုန်တိုးတိုးလာနေတဲ့အနေအထားနဲ့ပတ်သက်ပြီးတော့ကြာတာပရင်းတွေကသတိပေးလိုက်ပါတယ်ရွေးကောက်ပွဲမဲဆိုစီဝေးကာလာအတွင်းအငင်းပွားစရာသတင်းမားတွေကြောင့်မကြသေးခင်ကအကြမ်းဖက်မှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်မှာသူမကအခုလိုသတိပေးလိုက်တာဖြစ်ပါတယ် အခုဆိုရင်သတင်းအမားတွေကလက်တွေ့ပြပလောကမှာလည်းအကျိုးဆက်တွေရှိတယ်ဆိုတာကိုရှိတယ်ဆိုတာရှင်းပါတယ်လို့အမေရိကန်လွှတ်တော်မှာတောင်ဝန်ကနေအနားယူတော့မဲ့ဒီမိုကရက်အထက်လွှတ်တော်ခေါင်းဆောင်ဟယ်ရီရစ်ကိုနှုတ်ဆက်တဲ့အခမ်းအနားတွေမှာလက်ရှိအမေရိကန်လွှတ်တော်အမတ်တွေနဲ့အရင်လွှတ်တော်အမတ်တွေကိုသူမကပြောကြားခဲ့တာဖြစ်ပါတယ်ကလင်တန်နဲ့သူ့ရဲ့လက်ထောက်တွေဟာပြီးသောဆိုင်တစ်ခုမှာကလေးတွေကိုလိမ်မိုင်းဆိုင်ရာအရာကျူးလွန်တဲ့ဂိုင်းတစ်ခုကိုတီထောင်နေတယ်ဆိုပြီးတော့မမမကန်သတင်းတစ်ခုကိုယုံကြည်နေတဲ့အသက်28နှစ်အရွယ်အေဂါမက်ဒီဆင်ဝေါ့ဆိုတဲ့လူငယ်တစ်ယောက်ကဝါရှင်တန် DC ကစားသောက်ဆိုင်တစ်ခုကိုတနင်္ဂနွေနေ့ကဝင်လာပြီးတော့တနက်ပစ်ဖောက်ခဲ့ပါတယ်။ဒါပေမဲ့အဲ့ဒီပစ်ခတ်မှုအတွင်းမှာကံကောင်းထောက်မှဆိုပဲဘသူမှတော့ထိခိုက်ဒဏ်ရာမရခဲ့ပါဘူး။အဲ့နောက်တော့သူ့ကိုရဲတွေကအရင်မြန်မဲဖမ်းဆီးခဲ့ပါတယ်။အဲ့လူဟာဒီမမကန်တဲ့သတင်းကိုစုံစမ်းစစ်ဆေးပြီးတော့ကလေးတွေကိုကယ်တင်ဖို့အတွက်မြောက်ကရိုလိုင်းနားပြည်နယ်ကနေဝါရှင်တန်ကိုလာခဲ့တာဖြစ်တယ်လို့သူကရဲတွေကိုပြောခဲ့တယ်လို့ဆိုပါတယ်။ဒီလိုသတင်းမားတွေအွန်လိုင်းမှာပြန့်နှံ့သွားခဲ့ပြီးတဲ့နောက်တခြားစီးပွားရေးလုပ်ငန်းတွေလည်းချင်းချောက်တာတွေခံခဲ့ရပါတယ်ခင်ဗျာ။
ဆီးရီးယားနိုင်ငံအလက်ပေါ်မြို့အခြေအနေတွေနဲ့ပတ်သက်လို့အမေရိကန်နဲ့ရုရှားစီးရီးကျွမ်းကျင်သူတို့ကြားပြုလုပ်မဲ့တွေ့ဆုံဆွေးနွေးပွဲမတိုင်ခင်အလက်ပေါ်မြို့အရှေ့ပိုင်းကဆီးရီးယားအစိုးရရဲ့စီးရီးလှုပ်ရှားမှုအားလုံးရန်နာထားပြီးလို့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရော့ကပြောပါရယ်အလက်ပေါ်မြို့ကတိုက်ပွဲတွေအဆုံးသတ်ဖို့အလားအလာရှိတဲ့အပြည့်အဝသဘောတူညီမှုရဖို့မျှော်လင့်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကကြာတာပြည်နှစ်အစောပိုင်းမှာပြောပါရယ်ရုရှားရဲ့သဘောထားတုံ့ပြန်ချက်တွေနဲ့ထပ်မံဖြည့်ဆွက်ချက်တွေကိုစောင့်နေပါတယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးလက်ဗရော့နဲ့ဂျာမနီနိုင်ငံဟမ်ဘတ်မြို့မှာကြာတာပြည်နှစ်တွေ့ဆုံပြီးမစ္စတာကယ်ရီကသတင်းထောက်တွေကိုပြောသွားတာပါအသေးစိတ်အချက်လက်တွေကိုတော့ပြောမသွားပါဘူးရုရှားနိုင်ငံခြားရေးဝန်ကြီးကလည်းအလက်ပိုမြို့အရှေ့ပိုင်းကပြဿနာတွေနောက်ဆုံးအဖြေရှာနိုင်ရေးဒီရက်ပိုင်းအတွင်းဆွေးနွေးလုပ်ကိုင်နေတာတွေအပြည့်တတ်ဖို့စီရေးကျွမ်းကျင်သူတွေနဲ့တန်တမန်တွေလာမယ့်စနေနေ့မှာဂျနီဗာမှာတွေ့ဆုံဖို့သဘောတူညီမှုရထားပြီလို့ပြောပါတယ်ရုရှားရဲ့ဒီကြေညာချက်ကိုဆီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်စတီဖန်ဒီမစ္စတူရာကကြိုဆိုလိုက်ပေမဲ့လည်းအလက်ပိုမျိုးကတိုက်ပွဲတွေရပ်တန့်သွားပြီးဒါမှမဟုတ်အယက်သားတွေဘေးလွရာရွှေ့ပြောင်းပေးထားပြီးဆိုတဲ့အချက်ကိုတော့တိကျအတိမပြုနိုင်ဘူးလို့နယူးယောက်မြို့မှာသတင်းထောက်တွေကိုပြောပါရယ်ဂျနီဗာမှာကျင်းပမဲ့စနေနေ့ဆွေးနွေးပွဲကိုကုလသမဂ္ဂကလည်းပါဝင်မယ်လို့မစ္စတူရာကပြောပါရယ်ရှင်
ယူအေကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဖြူရီကနေတောက်ကြနေညနေခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်အမေရိကန်ကာကွယ်ရေးဝန်ကြီးအက်ခ်ကာတာဟာအာဖဂန်နစ္စတန်နိုင်ငံကိုဒီကနေ့တောက်ကြနေမှာတွားရောက်ခဲ့ပါတယ်။အမေရိကန်နိုင်ငံအတွက်ပြည်ပမှာတာဝန်ထမ်းဆောင်နေတဲ့အမေရိကန်တပ်တွေကိုကျေးဇူးတင်တဲ့အနေနဲ့ဝန်ကြီးကာတာဟာအခုဒီဇင်ဘာအလရဲ့ကာလအတွက်မှာတွားရောက်ခဲ့တာဖြစ်ပါတယ်။ဝန်ကြီးကာတာဟာနေတိုးနဲ့အမေရိကန်တပ်ဖွဲ့တွေကအာဖဂန်လုံခြုံရေးတပ်တွေကိုအကူအညီပေးနေရတဲ့နဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေတွေကိုဆွေးနွေးပြောဆိုသွားဖို့ရှိတယ်လို့အာဖဂန်သမ္မတအက်ရှ်ရက်ဂါနီအပါအဝင်အာဖဂန်ထိပ်တန်းတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံသွားဖို့ရှိပါတယ်။ဝန်ကြီးကာတာဟာအာဖဂန်နစ္စတန်နိုင်ငံမှာတပ်ဆွဲထားတဲ့အမေရိကန်တပ်ဖွဲ့တွေနဲ့တွေ့ဆုံတာအပြင်အိမ်မှာရှိတဲ့အမေရိကန်နဲ့နေတိုးတပ်ဖွဲ့ရဲ့ဗိုလ်ချုပ်ဂျီဂျော်နီကိုဆင်နဲ့တခြားထိပ်တန်းတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံခဲ့ပြီးတော့အာဖဂန်နိုင်ငံလုံခြုံရေးအခြေအနေနဲ့လုံခြုံရေးအခြေအနေတိုးတက်လာဖို့အတွက်အာဖဂန်အစိုးရကိုအကူအညီပေးဖို့နိုင်ငံတကာရဲ့ကြိုးပမ်းနေတဲ့အပေါ်မှာသူတို့ရဲ့အကဲဖြတ်ချက်တွေအကူလည်းလေ့လာခဲ့ပါတယ်။ဒါဖြင့်အာဖဂန်မှာရှိတဲ့အယ်ကိုင်ဒါနဲ့ IS တွေကြွတွေကိုအမေရိကန်ကအောင်မြင်စွာနှိမ်နင်းနေတဲ့နောက်ဆုံးအခြေအနေတွေကိုလည်းသူတို့ကဝန်ကြီးကာတာကိုရှင်းပြခဲ့ကြပါတယ်အာဖဂန်ထိပ်တန်းတာဝန်ရှိသူတွေနဲ့တွေ့ဆုံတဲ့အခါမှာတော့ဝန်ကြီးကာတာဟာမကြာသေးခင်လတွေအတွင်းအာဖဂန်တပ်တွေရဲ့စွမ်းရည်တိုးတက်လာမှုအခြေအနေတွေကိုဆွေးနွေးသွားဖို့ရှိတယ်လို့ခန့်မှန်းရပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာပြခဲ့လာတဲ့ကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာရုရှားနိုင်ငံကဝင်ရောက်ဆွဲဖက်မှုအတွက်အမေရိကန်လူထုကိုပေးဆပ်ဖို့တာဝန်ရှိကြောင်းနိုင်ငံရေးပါတီတစ်ခုစလုံးကဥပဒေပြုအမတ်တွေကပြောဆိုခဲ့ကြသလိုထင်ရှားတဲ့ Republican အမတ်တယောက်ကတော့ရုရှားအပေါ်ပိတ်ဆို့ဒဏ်ကဖို့လဲတိုက်တွန်းပါတယ်။သမ္မတရွေးကောက်ပွဲမှာရုရှားဘက်ကဝင်ဆွဲဖက်ခဲ့တာဟာတိတ်ကိုတိတာထင်ရှားသလိုပဲပါတီတစ်ခုစလုံးကအချက်အလက်တွေကိုရယူခဲ့ပေမဲ့လို့ Democratic Party အထင်အောင်တစ်ဖက်သက်အချက်အလက်တွေကိုတော့ထုတ်ပြန်ခဲ့တယ်လို့လဲအထက်လွှတ်တော်ထောက်လှမ်းရေးဆိုင်ရာကော်မတီကထိပ်တန်းဒီမိုကရက်တစ်အမတ်တူဖြစ်တဲ့ Danny Feinstein က VOA ကိုပြောပါရယ် Republican အထက်လွှတ်တော်အမတ် Lindsey Graham ကလည်းရုရှားနိုင်ငံရဲ့လှုပ်ရှားကိုဖော်ထုတ်ဖို့နဲ့အင်တာနက်ဖောက်ထွင်းမှုမှာတာဝန်ရှိတဲ့ရုရှားနိုင်ငံကပုံကိုယ်ရေးအထင်အောင်အရေးယူတန်းခတ်ဖို့လဲတိုက်တွန်းခဲ့ပါရယ်ဒီလိုလုပ်မယ်ဆိုရင်တော့ American ရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆွဲဖက်မှုမရှိဘူးဆိုပြီးပြောဆိုနေတဲ့ရွေးကောက်ခံသမ္မတ Donald Trump နဲ့ထိတိုက်တွေ့နိုင်ပါရယ်ဒီမိုကရက်တစ်အဖွဲ့အစည်းနဲ့ပါတီသမ္မတလောင်းဖြစ်ခဲ့တဲ့ Hillary Clinton ဝန်ထမ်းတွေရဲ့အီးမေးလ်တွေကိုရုရှားကထိတ်တန့်အကြဆုံးအရာရှိတွေရဲ့ညွှန်ကြားချက်နဲ့အင်တာနက်က ဖိုးပေါက်ခိုးယူခဲ့တာဖြစ်တဲ့ဆိုပြီးတော့အော်တိုဘာလာကအမေရိကန်အစိုးရရဲ့ရှရှာပပထုတ်ပြန်ချက်ထဲမှာပြောထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးအင်ဂျီရောကနေတဲ့အချက်လက်တွေထုတ်ပြန်ပေးဖို့လွှတ်တော်နေရာစလုံးကဒီမိုကရက်တစ်အမတ်တွေကအစိုးရသားတောင်းဆိုထားပါတယ်
။အမေရိကန်ကဖိလစ်ပိုင်နိုင်ငံကိုစီးထောက်ပံ့ပေးနေတာတွေကိုရပ်တန့်ပြီးတော့အမေရိကန်နဲ့ဆက်ဆံရေးတွေလျှော့ချသွားဖို့ဖိလစ်ပိုင်သမ္မတကပြီးခဲ့စက်တင်ဘာလကပြောကြားခဲ့ပြီးတဲ့နောက်မှာနိုင်ငံကြားဆက်တင်းမာနေတဲ့ဆက်ဆံရေးအခြေအနေကအခုခါမှာပုံမှန်နေသားကိုပြန်ရောက်ဖို့အတွက်တိုးတက်မှုတွေပြန်တွေ့လာနေရပြီဖြစ်ပါတယ်။အမေရိကန်နိုင်ငံရဲ့ရွေးကောက်ခံသမ္မတဒေါနယ်ထရမ့်ကဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေးကိုအခုလအတွင်းမှာဖုန်းဆက်ပြီးတော့မွေးစေးရောင်းဝယ်သုံးစွဲသူတွေပေါ်မှာဖိလစ်ပိုင်သမ္မတနေနေနေရနဲ့ပတ်သက်ပြီးတော့ဂုဏ်ပြုချီးကျူးစကားပြောကြားခဲ့ကြောင်းဖိလစ်ပိုင်ဘက်ကပြောပါတယ်။သမ္မတဒူတာတေးကမွေးစေးရောင်းဝယ်သုံးဆွဲသူတွေကိုတရားဥပဒေနဲ့အညီမဟုတ်ပဲကွန်မြတ်တာတွေလုတ်ခဲ့တဲ့ပုံမှာလက်ရှိအမေရိကန်သမ္မတအိုဘားမားကဝေဖန်ခဲ့တဲ့အတွက်နိုင်ငံခြားဆက်ဆံရေးဟာတင်းမာခဲ့တာပါရွေးကောက်ခံသမ္မတဒေါနယ်ထရမ့်ကတော့ဖိလစ်ပိုင်သမ္မတဒူတာတေးကိုအင်ဂျီရောကိုလာရောက်ဖို့ဖိတ်ကြားခဲ့ပါတယ်ဒါဟာဂျပန်နိုင်ငံဂျပန်ပါဝင်အာရှကအမေရိကန်ရဲ့မဟာမိတ်တွေအပေါ်ချဉ်းကပ်မှုရဲ့အစိပ်ပိုင်းတည့်ရလည်းဖြစ်ပါတယ်ဒေါနယ်ထရမ့်လုံနေတာကပြီးခဲ့တဲ့သမ္မတအိုဘားမားအစိုးရတက်တန်းကာလအဆုံးသတ်မှာအမေရိကန်ဘက်ကဆုံးရှုံးခဲ့တာတွေကိုပြန်ရအောင်လုပ်ဖို့ကြိုးစားနေတာဖြစ်တယ်လို့ထိုင်ဝမ်တက္ကသိုလ်ကနိုင်ငံတကာဆက်ဆံရေးဆိုင်ရာသုတေသီဖက်ဘရီဇီယိုဘိုဇာတိုကပြောပါတယ်ခင်ဗျာ
တော့ကြတဲ့ညနေခင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်တဲ့နန်းလောင်တို့ကြီးညာပေးသွားတာပါဒီကနေ့ညနေပိုင်းမှာတော့ရခိုင်ပြည်နယ်ဆိုင်ရာအခြေအနေရရကိုစက်တိုက်နာဆင်ကြရမှာပါအခုရန်ကုန်အခြေစိုက်တန်ယုံတွေကရခိုင်ရေးတိုက်တွန်းချက်ပါလဲဆိုတာပြောပြပါမယ်ရှင်။အော်တိုဘာလအစောပိုင်းကဖြစ်ပျက်ခဲ့တဲ့ရခိုင်ပြည်မြောက်ပိုင်းကပြည်ပခါရီဖြစ်ရာဒေသတွေမှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးဖို့အတွက်ရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံအပါဝင်နိုင်ငံပေါင်း14နိုင်ငံကတန်ယုံတွေကတိုက်တွန်းလိုက်ကြပါတယ်။ရခိုင်ပြည်နယ်အခြေအနေဟာအကူအညီတွေအမြန်ဆုံးရဖို့လိုအပ်နေတယ်လို့လည်းဒီကနေ့ထုတ်ပြန်တဲ့ပူးတွဲကြေညာချက်မှာဖော်ပြခဲ့တာပါ။အပြည့်အစုံကို VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြပေးပါမယ်ရှင်။
ဟုတ်ကဲ့ကောင်းပါပြီခင်ဗျာရခိုင်ပြည်နယ်မြောက်ပိုင်းပြည်ပခဖြစ်ပွားရာဒေသတွေမှာလူသားချင်းစာနာထောက်ထားရေးအကူအညီတွေအမြန်ဆုံးရရှိနိုင်ဖို့ရန်ကုန်မြို့အခြေစိုက်တန်ယုံ14ခုကတိုက်တွန်းလိုက်တာပါမြန်မာပြည်ရဲ့မိတ်ဆွေနိုင်ငံတွေဖြစ်တဲ့အလျောက်အဲဒီဒေသတွေမှာဖြစ်ပျက်နေတဲ့လူသားချင်းစာနာအကူအညီပေးရေးလုပ်ငန်းအခြေအနေတွေနဲ့ပတ်သက်လို့အလွန်မင်းစိုးရင်ပူပန်ရတဲ့အကြောင်းဒီကနေ့မှာပူးတွဲထုတ်ပြန်ချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်လက်ရှိအချိန်မှာတချို့ကြီးရွာတွေမှာကနဦးအကူအညီတွေပေးနေတာတွေ့သလိုလူသားချင်းစာနာထောက်ထားရေးအကူအညီတွေပြန်လည်လှုပ်ဆောင်နိုင်ဖို့မြန်မာစိုးရတာဝန်ရှိသူတွေကခွင့်ပြုခဲ့တဲ့အတွက်ကြိုးဆိုခဲ့တယ်လို့လည်းဆိုပါတယ်။ဒါပေမဲ့လို့ကလေးငယ်တွေအပါအဝင်ထောင်ထဲချီတဲ့လူတွေအနေနဲ့အထောက်ပံ့အကူအညီတွေအများဆုံးရရှိနိုင်ဖို့လိုအပ်တယ်လို့လည်းရန်ကုန်မြို့အမေရိကန်တန်ယုံရဲ့ပြောခွင့်ရပုဂ္ဂိုလ်ကအခုလိုပြောပါတယ်
။ But we are concerned by delays and urge all Myanmar authorities to overcome the obstacles.
နောက်နေကြံကြမှုတွေအပေါ်မှာကျွန်တော်တို့အနေနဲ့စိုးရိမ်ပါတယ်။အဟာရချုပ်တဲ့နေတဲ့ကလေးငယ်တွေအပါအဝင်လူသားချင်းစာနာထောက်ထားရေးအကူအညီတွေလိုအပ်နေတဲ့လူပေါင်း1000ကျော်ဟာဘာအကူအညီမှမရတာနှစ်လနီးပါးကြာမြင့်နေပြီဖြစ်တာကြောင့်အဲ့ဒီအကူအညီတွေအပြည့်အဝပြန်လည်ပေးရနိုင်ရေးအဟန့်တာဖြစ်နေတာတွေကိုကြော်လွှားဖို့လဲအစိုးရတာဝန်ရှိသူတွေအားလုံးကိုတိုက်တွန်းပါတယ
်ပြည်ပခဖြစ်ပွားခဲ့တဲ့ဒေသတွေကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းမစ္စတာကိုဖီယာနဲ့ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်အဖွဲ့ဟာပြီးခဲ့တဲ့တစ်ပတ်ထဲတောရောက်လည်လာခဲ့တယ်လို့အဲ့ဒီဒေသအတွင်းသူတွေတွေ့ရှိချက်တွေကိုလည်းအစိုးရထိပ်ပိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံပြီးပြောဆိုဆွေးနွေးခဲ့ကြပါတယ်ရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌမစ္စတာအာနန်ကတော့လုံခြုံရေးအကြောင်းပြချက်ကြောင့်အကူအညီတွေလိုအပ်နေတဲ့သူတွေအပေါ်လူသားချင်းစာနာထောက်ထားမှုဆိုင်ရာအထောက်ပံ့တွေအဟန့်အတမဖြစ်စေဖို့ကိုလည်းတိုက်တွန်းခဲ့တာပါရခိုင်ပြည်နယ်မောင်တော်ဒေသမှာနေကြားဆောင်တက်တွေကိုအကျံဖက်တိုက်ခတ်ခဲ့ရကနေအစပြုခဲ့တဲ့ပြည်ပခါတွေကြောင့်လူပေါင်းတောင်းနဲ့ချီလူသားချင်းစာနာထောက်ထားတဲ့အကူအညီတွေလိုအပ်နေတယ်လို့လည်းနိုင်ငံတကာကထောက်ပြကြပါတယ်။အဲဒီဒေသတွေမှာမူလအခြေအနေပြန်လည်ဖြစ်နိုင်မှုငြိမ်းချမ်းရေးနဲ့တည်ငြိမ်မှုဟာအရေးကြီးတဲ့အကြောင်းဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ကိုအခြေခံပြီးအမေရိကန်တန်ယုံပြောခွင့်ရပုဂ္ဂိုလ်ကအခုလိုပြောပါတယ်။
This assistance is desperately needed to address serious humanitarian needs but also to be
အထောက်ပံ့တွေဟာလူသားချင်းစာနာမှုအကူအညီတွေအကြီးအကျယ်လိုအပ်နေတာကိုဖြည့်ဆည်းနိုင်ဖို့အတွက်သာမကငြိမ်းချမ်းပြီးတော့တည်ငြိမ်တဲ့မူလအခြေအနေအတိုင်းပြန်ဖြစ်အောင်လှုပ်ဆောင်တဲ့နေရာမှာလည်းမရှိမဖြစ်လိုအပ်ပါတယ်လူသားချင်းစာနာမှုအကူအညီတွေပေးနေတဲ့ agency တွေအနေနဲ့အစိုးရရဲ့လူသားချင်းစာနာမှုလုပ်ငန်းတွေကိုပံ့ပိုးပေးတဲ့အနေနဲ့လက်ရှိလိုအပ်ချက်တွေကိုအပြည့်အဝသိရှိအောင်လှုပ်ဆောင်နိုင်ဖို့အတွက်လည်းအတားအဆီးမရှိသွားလောက်ခွင့်ရှိဖို့လိုပါတယ်ဒါပြင်ဈေးတွေလူမှုဘဝတွေမှာပြန်ပြီးတော့ဝင်ဆက်နိုင်အောင်ဆောင်ရွက်တဲ့နေရာမှာလဲတကယ်ကိုအရေးကြီးပါတယ်
ပြပကဖြစ်ပွားခဲ့တဲ့ဒေသတွေမှာစစ်တပ်ရဲ့နေမြေရှင်းလင်းလုပ်ရမှာလူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုပြီးနိုင်ငံတကာအတိုင်းအဝန်ကပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြပါတယ်။မြန်မာစိုးရဘက်ကတော့အဲ့ဒီဆွတ်ဆဲချက်တွေကိုပြက်ပြက်သားသားညှင်းဆို့ထားတယ်လို့ဆက်စုနှစ်ပေါင်းများစွာကြာမြင့်နေပြီဖြစ်တဲ့ပြဿနာတွေကိုဖြေရှင်းဆောင်ရွက်တဲ့နေရာမှာအချိန်ယူဆောင်ရွက်ဖို့လိုတယ်လို့လည်းနိုင်ငံတော်ရဲ့အတိုင်းအဝန်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောဆိုထားပါတယ်။အလားတူပဲဒီဇင်ဘာလ10ရက်နေ့ကသမ္မတဦးထင်ကျော်ကဖွဲ့စည်းပေးခဲ့တဲ့စုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဟာလည်းမနေ့ဖြန်မှာအဲ့ဒီဒေသကိုသွားရောက်မှာဖြစ်တယ်လို့အဲ့ဒီဒေသတွင်ဖြစ်ပျက်ခဲ့တဲ့အကြောင်းအရာတွေနဲ့ဆွဆွဲပြောဆိုမှုတွေကိုနိုင်ငံတကာစံချိန်စံနှုန်းညွှန်တဲ့အညီပွပွင့်လင်းလင်းမြတ်မြတ်တတလှုပ်ဆောင်သွားမယ်လို့ပြောဆိုထားပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းမစ္စတာကိုဖီအာနန်ကတော့ပြည်ပကဖြစ်ရာဒေသတွေမှာလူသားချင်းစာနာထောက်ထားတဲ့အကူအညီတွေအများဆုံးရရှိဖို့နဲ့သတင်းမီဒီယာအဖွဲ့အစည်းတွေလည်းအဲ့ဒီဒေသကမြေပြင်အခြေအနေတွေကိုသွားရောက်သတင်းယူနိုင်အောင်ဆောင်ရွက်ပေးနိုင်ဖို့ကိုလည်းတိုက်တွန်းပြောကြားထားပါတယ်ခင်ဗျာ။
ကိုထက်အောင်ပြောပြသွားတာပါရှင်။ရခိုင်ပြည်နယ်မြောက်ပိုင်းမှာလက်ရှိဖြစ်ထွန်းနေတဲ့တောင်ချန်တိုက်ခိုက်မှုတွေကိုအာဏာပိုင်တွေကလုံခြုံရေးအရာစီစဉ်ဆောင်ရွက်နေတာမှန်ပေမဲ့ဒေသခံအရသားတွေကိုလူမျိုးရေးဘာသာရေးမခွဲခြားပဲလုံခြုံမှုပေးဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကမြန်မာအစိုးရကိုတိုက်တွန်းသွားပါတယ်။ဒီတော့တွင်မှာပဲရခိုင်ပြည်နယ်ပြည်ပခါကိုဒေသတွင်းပြဿနာဖြစ်မလာစေဖို့အင်ဒိုနီးရှားအစိုးရကမြန်မာအစိုးရကိုကူညီပူးပေါင်းဆောင်ရွက်သွားမယ်လို့လည်းပြောကြားခဲ့ပါတယ်။အပြည့်အစုံကိုမတ်ရင်ချင်းနိုင်ကပြောပြမှာပါရှင်။
Mr. Vijay Nambiya ရဲ့မင်းကြတာပဒိနေကထုတ်ပြန်ချက်မှာသူ့အနေနဲ့ရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌကိုဖီအာနန်ရဲ့ရခိုင်အခြေအနေပေါ်တွေ့ရှိချက်နဲ့သုံးသပ်ချက်တွေကိုသဘောတူကြောင်းဖော်ပြထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကိုကိုရိုင်းတွားရောက်ကြည့်ရှုခဲ့တဲ့ကိုဖီအာနန်ရဲ့သုံးသပ်ချက်မှာမြန်မာအာဏာပိုင်တွေဘက်ကလူသားချင်းစာနာမှုအကူအညီတွေကိုပိတ်ပင်တားဆီးတာမျိုးမဟုတ်ဘူးနဲ့တည်င်းယူခွင့်ပြုဖို့အပြင်တင်းမာနေတဲ့အခြေအနေကိုထိန်းချုပ်ဖို့နဲ့တဟဇာတဖြစ်မှုကိုမြင့်တင်ဖို့အတွက်စူးစမ်းအားထုတ်ဖို့တိုက်တွန်းထားကြောင်း Vijay Nambiya ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါ့အပြင် Mr. Nambiya ကလက်ရှိရခိုင်ပြည်နယ်ကအခြေအနေတွေကိုကုလသမဂ္ဂကအထူးစိုးရိမ်မိကြောင်းပြောကြားခဲ့တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရအမျိုးသမီးကအခုလို VOA ကိုပြောပါတယ
် Mr. Vijay Nambiya, the Secretary General Special Advisor on Myanmar, said today that he underlines that the United Nations remains seriously concerned.
ရခိုင်ပြည်နယ်မြောက်ပိုင်းကလက်ရှိဖြစ်ထွန်းနေတဲ့အခြေအနေနဲ့ပတ်သက်ပြီးကုလသမဂ္ဂဘက်ကအလေးအနက်စိုးရိမ်နေစေဖြစ်ကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ် Vijay Nambiya ကဒီကနေ့မှပြောကြားလိုက်ပါတယ်။ရခိုင်ဒေသမှာလက်တလောဖြစ်ထွန်းနေတဲ့တောင်းကျန်တိုက်ခိုက်မှုတွေကိုထိန်းချုပ်ဖို့လိုအပ်တဲ့လုံခြုံရေးအစီအစဉ်တွေကိုဆောင်ရွက်နေချိန်မှာပဲဒေသခံပြည်သူတွေရဲ့ကြားထဲမှာယုံကြည်မှုနဲ့စိတ်ချရတဲ့အာမခံချက်တွေတည်ဆောက်ဖို့အဆင့်တွေကိုမြန်မာအာဏာပိုင်တွေကမဖြစ်မနေဆောင်ရွက်ရမှာဖြစ်ပါတယ်။သူတို့အတွက်လုံခြုံမှုဂုဏ်သိက္ခာနဲ့ကောင်းမွန်တဲ့အခြေအနေဖြစ်အောင်အကာအကွယ်ပေးရမှာဖြစ်ပါတယ်။
ဒါပြင်ပဋိပက္ခကြောင့်နေရစွန့်ခွာထွက်ပြေးခဲ့ကြရသူတွေကိုလည်းသူတို့နေအိမ်တွေပြန်ပြီးနေထိုင်ခွင့်ပြုတင်ကြောင်းမစ္စတာနမီယာကပြောဆိုခဲ့တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရုံးရဲ့ပြောခွင့်ရအမျိုးသမီးကဆိုပါတယ်
Those who have fled or suffered displacement should be allowed to return to their homes.
သူတို့ရဲ့လူမျိုးစုဘာသာရေးရောက်ကြမိမှဒါမှမဟုတ်အဆင့်တန်းစာရတွေအလုံးကိုခွဲခြားမှုမရှိဘဲဒေသခံအလုံးကိုအကာအကွယ်ပေးဖို့အစိုးရအစိမ့်မြင့်ခေါင်းဆောင်တွေဘက်ကအခိုင်အမာဆုံးဖြတ်ထားကြောင်းအမှားစကားခိုင်ခိုင်မာမာထုတ်ပြန်ဖို့လိုအပ်ပါတယ်အခုလိုထိလွယ်ရှာလွယ်ဖြစ်နေတဲ့အခြေအနေမှာဆွတ်ဆွတ်ချက်တွေနဲ့မဟုတ်မမှန်လှုပ်ကြံတဲ့စကားတွေကိုအထူးဂရုပြုပြီးကင်တွယ်ဖို့လူတိုင်းမှာတာဝန်ရှိပါတယ်
ဒေါ်ဆန်းစုကြည်ကိုယ်တိုင်လည်းမောင်းတော်ဘူးတိတောင်ဒေသကိုသွားပြီးအရက်သားတွေကိုအစိုးရကအကာအကွယ်ပေးမှဖြစ်တယ်ဆိုတာတေချာအောင်ပြုလုပ်ဖို့မစ္စတာနမ်ဘီယာကတောင်းဆိုကြောင်းသူကတဆက်တည်းပြောပါတယ်ဒေသခံပြည်သူတွေရဲ့အခြေခံပြဿနာအကြောင်းရင်းတွေဖြစ်တဲ့နိုင်ငံသားကိစ္စကိုဖြေရှင်းပေးမယ်ဆိုတာရဲ့ပြည်ရင်းအိုးအိမ်စွန့်ခွာထွက်ပြေးနေရတဲ့ဒုက္ခသည်တွေကိုတတောင့်တတာနေခွင့်ရရှိအောင်ကူညီပေးဖို့လေ Vijay Nambiya ကထပ်မံတောင်းဆိုခဲ့ပါတယ်။ဒါအပြင်မင်းကထုတ်ပြန်တဲ့ကြေညာချက်မှာရှမ်းပြည်နယ်မြောက်ပိုင်းမှာတိုင်းဒါလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲတွေဖြစ်နေပြီးတင်းမာနေတဲ့အပေါ်မှာသူ့အနေနဲ့အလွန်စိတ်ပျက်မိကြောင်းနဲ့အခြေအနေတွေကိုအမြန်ဆုံးထိန်းချုပ်ဖို့နဲ့တွဲဆုံဆွေးနွေးပွဲကိုပြန်ပြီးသွားကြဖို့အစိုးရနဲ့တပ်မတော်အပါအဝင်တိုင်းဒါလက်နက်ကိုင်ဖွဲ့အားလုံးကိုသူအနေနဲ့တိုက်တွန်းကြောင်းဖော်ပြထားပါတယ်။ဒီတော့အတွက်မှာပဲရခိုင်ပြည်နယ်မြောက်ပိုင်းပဋိပက္ခအခြေအနေနဲ့ပတ်သက်ပြီးဒေသရင်းတည်ငြိမ်ရေးထိခိုက်လာနိုင်ခြင်းနဲ့ပတ်သက်လို့အင်ဒိုနီးရှားနိုင်ငံကမြန်မာအစိုးရကိုကူညီပူးပေါင်းဆောင်ရွက်နေတယ်လို့လည်းအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကမနေ့ကပြောကြားခဲ့ပါတယ်။ ဘာလီကျွန်းမှာနှစ်ရက်တာကျင်းပနေတဲ့ဒီမိုကရေစီဖိုရမ်ကိုတက်ရောက်လာတဲ့ရခိုင်အရေးအကြံပေးကော်မရှင်ဥက္ကဋ္ဌကိုဖီအာနန်ကိုမနေ့ကသမ္မတဝီဒိုတိုကတီးခြားတွေ့ဆုံပြီးရခိုင်ပဋိပက္ခကိုဝိုင်းဝန်းဖြေရှင်းတဲ့နေရာမှာလိုအပ်တဲ့အဆင့်တွေကိုဆွေးနွေးခဲ့ကြောင်းသမ္မတကဆွေးနွေးပွဲအပြီးမှာသတင်းထောက်တွေကိုအခုလိုပြောသွားပါတယ
်ကော်ဖီအာနန်တလာကတူဝါအက်ဖိုက်ဆရီကော်မတီ
သူပြောပါတာကရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌကိုဖီအာနန်နဲ့တွေ့ဆုံပြီးတော့အလေးအနက်ဆွေးနွေးဖြစ်ကြောင်းနဲ့ရခိုင်ပြည်နယ်ကအခြေအနေကိုဖြေရှင်းဖို့လိုအပ်တဲ့အဆင့်တွေကိုမစ္စတာကိုဖီအာနန်ကဆွေးနွေးပွဲမှာပြောပြခဲ့တယ်လို့သမရဝီဒိုတိုကပြောသွားတာပါ။ဒါ့အပြင်အင်ဒိုနီးရှားနိုင်ငံအနေနဲ့ရခိုင်ပြည်နယ်အတွက်ဘာတွေလုပ်ပေးနိုင်သလဲဆိုတာသိရဖို့လွန်ခဲ့တဲ့နှစ်ရက်ကအင်ဒိုနီးရှားနိုင်ငံသား၏ဝန်ကြီးဟာနေပြည်တော်ကိုသွားပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့လည်းသမရကပြောပါတယ်။အခုတော့ရခိုင်ပြည်နယ်ကိုအစားအသောက်နဲ့ဆောင်တွေကိုအမြန်ဆုံးပို့ဖို့သူညွှန်ကြားထားတယ်လို့သတင်းတောက်တွေကပြောပါတယ်။အင်ဒိုနီးရှားနိုင်ငံဘက်ကကန့်လန့်ထားတဲ့အကူအညီတွေဟာရခိုင်လူမှုအတိုင်းဝိုင်းနှစ်ဖက်ကြားမျှတာတဲ့အကူအညီတွေဖြစ်ရင်ပူးပေါင်းဆောင်ရွက်မယ်လို့လည်းမြန်မာအစိုးရဘက်ကတုံ့ပြန်ထားပါတယ်ရှင်
။မအင်ဂျင်နိုင်ပြောပြခဲ့တာပါရှင်အခုလိုမျိုးတိမ်ဆောက်မခံတဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသကိုနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်သွားပြီးဒေသခံတွေနဲ့တွေ့ဆုံဖို့ကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံအထူးကိုယ်စားလှယ်ကတိုက်တွန်းလိုက်တာဟာနိုင်ငံတနိုင်ငံရဲ့အချုပ်ချာအာဏာပေါ်မှာဖိအားပေးခြင်းသာဖြစ်တယ်လို့သမ္မတရုံးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကတုံ့ပြန်ပါတယ်ကုလသမဂ္ဂအနေနဲ့လူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်လို့ပြောနေတာတွေဟာအတွက်ကိုအတိတိကျကျဖော်ထုတ်တင်ပြဖို့တောင်းဆိုလိုက်ပြီးတစ်ဖက်သက်ဆွတ်ဆွဲပြောဆိုမှုတွေအတွက်ပြန်လည်ခုခံခြေပသွားမယ်လို့လည်းပြောပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခကစုံစမ်းတင်ပြထားပါတယ်ရှင
်ရခိုင်ပြည်တွင်းကဖြစ်ပျက်နေတဲ့ပဋိပက္ခတွေအပါအဝင်ဒေတာရင်းအခြေအနေတွေကိုကွင်းဆင်းလေ့လာဖို့အတွက်မစ္စတာကိုဖီအာနန်ရဲ့အဖွဲ့တွေဟာဒီကနေ့မနက်ပိုင်းမှာမောင်တော်နဲ့ဘူတိတောင်ကိုရောက်ရှိခဲ့တာဖြစ်ပါတယ်ကုလသမဂ္ဂတွင်းရင်းမှုချုပ်ဟောင်းဦးဆောင်တဲ့ရခိုင်ကော်မရှင်ဟာပြည်내အစိုးရတာဝန်ရှိသူတွေအပါအဝင်ရခိုင်ဒေသခံအချို့နဲ့ပါတွေ့ဆုံခဲ့တယ်လို့ကော်မရှင်အဖွဲ့ဝင်ဦးအေးလွင်ကပြောပါတယ်ပြည်내အစိုးရနဲ့တွေ့ဆုံတဲ့အခါမှာတော့ရခိုင်ဒေသတွင်ဖွံ့ဖြိုးတိုးတက်ရေးကိစ္စရပ်တွေအပါအဝင်နှစ်ဖက်အတိုင်းဝိုင်းကြားလိုအပ်ချက်တွေနဲ့အဲ့ဒီဒေသတွင်ရပ်ပိုင်းကဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေအကြားဒေသခံတွေယက်တီမှုအစိုးရရဲ့လှုပ်ဆောင်ချက်တွေစတဲ့အပိုင်းတွေကိုအစိုးရဘက်ပိုင်းကကောဒေသခံဘက်ပိုင်းကကောတင်ပြခဲ့ကြတယ်လို့ဦးအေးလွင်ကဆိုပါတယ်
။ဟိုဝင်းတာစီကတောင်းလာအဲ့ဘူးလေးတောင်းပါလေ။သူတို့ဆန္ဒတာပြတာသူတို့ဒီလူအဖွဲ့ကြီးနှစ်ခုကတခါတွဲပြီးတော့ကိုနေတာပဲ။ရခိုင်မျိုးမီမျိုးခါတွေပြောတဲ့အချိန်မှာလည်းအဲ့ဒါတွေဆက်ပါတယ်။သူတို့ဒီလိုဆန္ဒပြရတာလေတဲ့။နိုင်ငံသားတွေကတစ်ဖက်ဆောင်းနေလို့ပြောဆိုတဲ့အချိန်ရှိတဲ့ခါပေါ့ဗျာ။အချိန်လွဲမှားမှုတွေဒီကြောင့်လုံးဝလည်းဆိုတော့ပြောပြနေသူတို့ကတော့ဒီမှာငင်းငန်းလို့အရှင်တွဲနေတယ်။2020ကလည်းဘာမှမဖြစ်ဖြစ်ဘူးပေါ့အဲတို့မီးဆက်ကလေးပဲမီးဆက်ရအောင်လုပ်ပြီးပါစီဝါရေးပြင်ဖို့အတွက်ပေါ့နော်နံပါတ်ဆက်တွေပေါ့အောင်လုပ်ပြီးပါအဲ့လားလောက်ပြည့်ပြည့်ပြီးတော့ကျွန်တော်တို့ပြည်သွားလဲဆိုမွတ်စလင်တွေနဲ့တွေ့တယ်မွတ်စလင်မျိုးမျိုးပါလေအဲ့လိုငင်းငန်းတော့ရှင်တွေ့တာတော့သူတို့ပြောတယ်ပြီးတော့သူတို့ပညာရေးကျမရေးအခက်အခဲလေးတွေရှိတာပေါ့နော်အရင်ကမရှိခဲ့ဘူးလို့ရှိတယ်ပေါ့အဲ့တော့ဘူးဒီတော်ကတော့ကျွန်တော်ပြောချင်တာကစံပြလူတော်ဖြစ်တယ်လို့ထင်တယ်လေမောင်တော်မှာကအဲ့ချက်ရိုးပြင်မှာတော့လာသားရောက်လာပြီးတော့အမျိုးသမီးရငွေရည်နဲ့ကျွန်တော်တို့ပြောကြတယ်ဗျ
ပြီးခဲ့တဲ့အောက်တိုဘာ9ရက်နေ့ကဘူးသီးတော်မောင်တော်ဒေသတွေမှာနေကြားဆောင်တက်တွေကိုအကြမ်းဖက်တိုက်ခတ်ရေးသမားတွေဝင်ရောက်တိုက်ခိုက်ခဲ့တာကအစပြုခဲ့တဲ့ပဋိပက္ခတွေမှာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုအပိုင်းတွေမှာလူခွင့်ရေးချိုးဖောက်မှုရှိတယ်ဆိုပြီးဝေဖန်မှုတွေရှိခဲ့ပါတယ်ဒီလိုထွက်ပေါ်လာတာနဲ့ပတ်သက်လို့ရခိုင်အကြံပေးကော်မရှင်ဟာတွားရောက်လေ့လာခဲ့တာဖြစ်ပြီးဒီကနေ့ဒေသခံတွေနဲ့ကော်မရှင်တွေ့ရှိမှုအစိုးရရဲ့လှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးကော်မရှင်ဘက်ကတော့ဘာထင်မြင်ချက်မှမပေးနိုင်သေးဘူးလို့ပြောပါတယ်။ဒေတာကန်တွေနဲ့တွေ့ရှိမှုအပေါ်ဦးအေးလွင်ပြောပြခဲ့တာကတော့
ကျွန်တော်တို့သုံးသက်ချက်တွေမပေးချင်ဘူး။နားလည်မှုလေးတွေနဲ့လွဲနေတာလေးတွေရှိတယ်။အဲ့ဒါလေးတွေနားလည်မှုလေးတွေအယူပြီးတဲ့အခါမှာဟိုဆိုရင်လည်းကလေးတွေကြောင့်ဆောင်ရွက်ဒီစားလေးတွေနဲ့ရှိတယ်။ဟိုတို့အပြင်းမဲ့တဲ့လူတွေလည်းအဲ့လိုတို့တို့ကြောက်လန့်ပြီးထွက်ပြေးလာပြီးရှိတာပေါ့နော်။ဟိုတောင်ကြီးကလဲနေတဲ့သဘောလေးတွေရှိတယ်။အဲ့ဒါလေးတွေကတဖြည်းဖြည်းတော့တည်ငြိမ်သွားမယ်လို့ကျွန်တော်ထင်ပါတယ်။ကျော်သားတွေကအားကြောက်ပြီးတော့အဲ့လိုထွက်ပြေးလာလို့ရှိတယ်။သို့တော့တချို့ဘောဘက်ကလည်းဟိုအလားတိုင်းဘက်ကလည်းဘာကြောင့်မကြောက်လို့ရလဲဆိုတာလေးတို့ကသိချာသူတို့ကလည်းသူတို့ပြောတယ်ပေါ့ကျွန်တော်တို့ကဒါဆန်းစစ်ဖို့လည်းမဟုတ်ဆန်းချက်ဖို့လည်းမဟုတ်တော့နားထောင်လာပြီးတဲ့အခါမှာဒါအကောင်းဆုံးတယ်လို့ကြံပေးမယ်ဆိုတော့ကျွန်တော်ဆက်လုပ်ပါမယ်
ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းဥက္ကဋ္ဌအဖြစ်ဆောင်ရွက်နေတဲ့ရခိုင်အကြံပေးကော်မရှင်ကိုနိုင်ငံတကာကတက်သည့်ပညာရှင်တွေနဲ့ပြည်တွင်းကပညာရှင်တွေပူးတွဲပြီးဩဂုတ်လနောက်ပိုင်းကဖွဲ့စည်းခဲ့တာဖြစ်ပါတယ်။အစိုးရတဲ့လက်ထက်မှာဖွဲ့စည်းလိုက်တဲ့ဒီအကြံပေးကော်မရှင်ဟာနိုင်ငံတကာကလူတွေပါဝင်နေတဲ့အတွက်နိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါစေနိုင်တယ်ဆိုပြီးကန့်ကွက်မှုတွေလည်းရှိခဲ့ပါတယ်။ရခိုင်မောင်နှောဒေတာမှာရှိတဲ့ရခိုင်အမျိုးသားပါတီဥက္ကဋ္ဌဦးခင်မောင်တန်းကတော့ဒီကနေ့လာရောက်တဲ့ရခိုင်အကြံပေးကော်မရှင်နဲ့ပတ်သက်လို့အခုလိုတုံ့တက်လိုက်ပါတယ်
။အဲကျွန်တော်တို့အမေကဘာပြောမလဲကျွန်တော်တို့ဒီနေရာဒီဒေတာကျွန်တော်တို့ရဲ့ဒီအထွေထွေဘုဟုသုတတွေကိုဒီစာသွေးအနေနဲ့လာပြီးလေးလာတော့လူကတော့အဖြေရမယ်လို့မသိဘူးကျွန်တော်တို့ဟိုကျွန်တော်တို့ဒီနေရာတွေဆိုတာတာအသီးသေးချတဲ့နေရာအဲ့ဒီနေရာတွေကမှစာပြင်းနဲ့လာပြီးလေ့လာတဲ့အခါဟိုနေတဲ့သွေးကြုံဟိုဖြစ်ပျက်ခဲ့တဲ့အဖြစ်အပျက်တွေကိုအခြေခံဖို့လိုပါလိမ့်မယ်ဟိုအဖွဲ့တွေအများကြီးဟိုဖွင့်လာဒီဖွင့်လာဟိုဒီပါကရောဒီတွင်းကရောဒါမဲ့ဟိုတိကျနေရာတွေအခြေကတက်ကုန်မလာတာ
ရခိုင်ဒေသခံအချို့ကဒီကော်မရှင်ဖြတ်သိမ်းပေးဖို့တောင်းဆိုခဲ့ကြသလိုဒီတစ်ခေါက်ကော်မရှင်လာရောက်ချိန်မှာလဲစစ်တွေလေစိတ်မောင်တော်နဲ့ဘူးတိတောင်တို့မှာဆန္ဒပြမှုတွေလှုပ်ဆောင်ခဲ့ကြပါတယ်။မနက်ဖြန်မှာတော့ကော်မရှင်ဟာမြောင်းဦးနဲ့မင်းပြဘက်ကိုတွားရောက်มาဖြစ်ပြီးအဲ့ဒီဒေတာကဒေတာခံတွေနဲ့တွေ့ဆုံသွားมาဖြစ်ပါတယ်ရှင်
။မမေခါရဲ့ရခိုင်ဒေတာအရေးသတင်းမှာမှာယွန်းထုတ်လွှင့်မိတဲ့အတွက်အနုညွတ်တောင်းပန်ပါတယ်ရှင်။တမရရုံးဝင်ကြီးဌာနရဲ့တုံ့ပြန်ချက်သတင်းကိုတော့နောက်နှစ်နာရီကြာထုတ်လွှင့်မယ်အတန်လွှင့်ချိန်မှာဆက်ဆက်ထုတ်လွှင့်ပေးသွားပါမယ်ရှင်။
ရှင်များရှင်ရင်းကျောတိတ်ဆိတ်မှုတွေနဲ့နေ့စဉ်ဆိုသလိုရုပ်ကံလှုပ်ရှားနေရတဲ့ရင်းမျိုးကြီးမှာအများပြည်သူစီးနှင်းနေကြရတဲ့ဘတ်စကားလိုင်းတွေရဲ့တချို့ရင်းမောင်းတွေနဲ့စပယ်ယာတွေဟာလမ်းစည်းကမ်းရင်းစည်းကမ်းတွေမလိုက်နိုင်ုံနဲ့မကပါဘူးရင်းစည်းသူတွေလမ်းသွားလမ်းလာတွေတခြားမော်တော်ယာဉ်တွေကိုမိုက်မိုက်ရန်ရန်အော်ဟစ်ငေါငန်းရန်စတာတွေလှုပ်နေကြတဲ့အပြင်မင်းမယ်စရိုက်ဆန်းဆန်းဒုတ်တစ်ပြက်ဓာတ်တစ်ပြက်ကိုထိလက်ရောက်စော်ကားတဲ့အဖြစ်တွေနဲ့ရင်ဆိုင်နေကြရပါတယ်ဒီလိုအဖြစ်တွေကနေရင်ကျေးတိမ်မွေ့လာအောင်ဘလို့ပညာပေးမှုတွေနဲ့ကာကွယ်တားဆီးကြရင်ကောင်းပါမလဲတရားဥပဒေစိုးမိုးရေးအတွက်ဥပဒေဘောင်တွင်းကနေဘလို့ပြုပြင်ပေးကြရင်ကောင်းမလဲဆိုတာတွေကိုလာမယ့်စနေညတိုက်ရိုက်လေးလိုင်းစီစဉ်မှာအပြုသဘောနဲ့တုံ့သက်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်သောတာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းညင်ကြရဲဆိုရင်အီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ်1-332-3255-994ကိုဖြစ်စေတူတင်ကြောင်းကြားထားနိုင်ကြပါလိမ့်ရှင်
။စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ဖိတ်ခေါ်ပါတယ်ရှင်။အခုကျွန်မတို့အတန်လှည့်နေတဲ့ရေဒီယိုအစီအစဉ်ပြပချင်းအေရှာ77ကတိုက်ရိုက်ထုတ်လွှင့်ပေးမယ် VOA နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်။ဒီကနေ့ညနေပိုင်းအစီအစဉ်အဆုံးမတက်ခင်မှာတရင်အချင်းချုပ်ကိုကိုရနိုင်ကပြောပြပေးပါအောင်မယ်ရှင်။
တောင်ကိုရီးယားသမ္မတပါကွန်ဟေကိုသမ္မတအဖြစ်ယုံကြည်မှုရှိအဆိုကိုတောင်ကိုရီးယားလွှတ်တော်မှဒီကနေ့မဲခွဲဆုံးဖြတ်ခဲ့တာမှာတော့လွှတ်တော်အမတ်300မှ234ယောက်ကဒီအဆိုကိုထောက်ခံမဲပေးခဲ့ကြပါတယ်။ဒါကြောင့်ဒီအဆိုတည်ပြုဖို့အတွက်လိုအပ်တဲ့သုံးပုံနှစ်ပုံမဲထပ်တောင်းပို့ပြီးတော့အများခဲ့ပါတယ်။သမ္မတပေါ်ယုံကြည်မှုရှိအဆိုကိုလွှတ်တော်မှတည်ပြုလိုက်တာကြောင့်မစ်ပါကတင်နဲ့သမ္မတလုပ်ပိုင်ခွင့်အာဏာတွေရပ်ဆိုင်းခဲ့ရပြီးတော့လောလောဆယ်အဆိုရကိုတော့ဝန်ကြီးချုပ်ဟွမ်ဂျူအန်းကယာယီဦးဆောင်မှာဖြစ်ပါတယ်ခင်ဗျာ။ကဘာကြီးပူနေလာမှုပေါ်မေးခွန်းထုတ်နေပြီးတော့ဇီဝလောင်စွာထုတ်လုပ်မှုကိုပံ့ပိုးပေးနေသူရှင်းနေစကော့ပရစ်ကိုအရေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသမ္မတဝန်ကျင်ကာကွယ်ရေးအဖွဲ့ EAP အကြီးအကဲဖြစ်တဲ့ကျော်တော်ဘရင်းတွေကရွေးချယ်လိုက်ပါတယ်။ဇီးရီးယားနိုင်ငံအလက်ပိုမြို့အခြေအနေနဲ့ပတ်သက်လို့အမေရိကန်နဲ့ရုရှားစီးကျန်းကျင်သူတို့ကြားပြုလုပ်မဲ့တွေ့ဆုံဆွေးနွေးပွဲမတိုင်ခင်မှာအလက်ပိုမြို့အရှေ့ပိုင်းကဆီးရီးယားအစိုးရရဲ့စီးရီးလှုပ်ရှားမှုအားလုံးကိုရန်နာထားပြီးလို့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဘရော့ဖ်ကပြောလိုက်ပါတယ်။တောင်ပစိဖိတ်သမုတ်တရာတဲကဆော်မွန်ကျောနိုင်ငံကမ်းရိုးတန်းအနီးမှာတောက်ကြံလေးစော်ပိုင်းကပြင်အား 9.3 အဆင့်ရှိတဲ့ငလျင်တစ်ခုလှုပ်ခတ်သွားခဲ့ပါတယ်လူသေးပြောက်စည်ရင်ကိုချက်ချင်းမသိရသေးပေမဲ့စော်ပိုင်းမှာတော့ဆူနာမီသတိပေးချက်ထုတ်ပြန်ခဲ့ပြီးနောက်ပိုင်းမှာတော့ပြန်ရုပ်သိမ်းခဲ့ပါတယ်ခင်ဗျာ
တောက်ကြံနေညနေခင်းသတင်းအချင်းချုပ်ကိုကိုရနိုင်ကြီးညာပေးသွားတာပါဒီညနေအစီအစဉ်ထုတ်လုပ်ရမှုကကိုညာဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Audrius Bridges ဖြစ်ပါတယ် VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA Internet စာမျက်နှာ burmese.voanews.com မှာလည်းနားဆင်နိုင်ကြပါတယ်ရှင်လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်တွေဒီမှာပဲအဆုံးသတ်ပါတော့မယ်ည9နာရီကျရင်တစ်ခါပြန်ပြီးတော့ဆုံကြရအောင်ပါသောရရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်ကျွန်မခွန်ညိုပါ
Thank you.
This program has come to you from the Voice of America, Washington.